ဘာမကြည့်သေးမြမပြည့်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမျှတချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းချင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာဒီခါပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနစ်အစ်စ်တီပဲဖြစ်ပါတယ်။ဒီအမွေအနစ်တွေကိုထိမ့်သိမ်းဆောက်ရှောက်နိုင်မှကဘာမကြည့်သေးမြမပြည့်ကြီးတည်ရှိနေမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကျွန်တော်ရဲ့ဆောင်းပါးကိုစင်စမပြတ်နားထောင်အားပေးနေကြတဲ့ပြည်သက်တွေကိုကျွန်တော်ရဲ့ဆောင်းမရှိကြီးညီကုန်းချုပ်မုံနဲ့အတူနှုတ်ဆက်မှာဖြစ်ပါတယ်။ကျွန်တော်အချင်းတော်ထဲမှာရှိစဉ်ကာလကရေးသားပြုစုထားတဲ့ဆောင်းမတွေကိုလင်းနစ်ကြထုတ်လွှင့်ခွင့်ပေးခဲ့တဲ့ RFA Radio ကိုလည်းကျေးဇူးတင်စကားပြောပြီးနှုတ်ဆက်မှာဖြစ်ပါတယ်။ကျွန်တော် RFA ရဲ့ပြင်ပဆောင်းမရှင်ဖြစ်ပထမတစ်နှစ်မှာတော့ဒီမိုကရေစီသို့မဟုတ်ပွင့်လင်းလူ့ဖွဲ့စည်းဆောင်းမရှိကိုထုတ်လွှင့်ခဲ့ပြီးဒုတိယတစ်နှစ်မှာတော့ကျွန်တော်နဲ့နိုင်ငံရေးအကြောင်းဆောင်းမရှိကိုထုတ်လွှင့်ခဲ့ပါတယ်။တတိယနှစ်နဲ့ဇရုတ်နှစ်နှစ်လုံးမှာကဘာမကြီးမြမပြည်အပတ်စဉ်ဆောင်းမရှိကြီးကိုတင်ပြခွင့်ရခဲ့သလိုနားထောင်သူပြည်သက်တွေကလည်းစာနဲ့တမျိုးဖုန်းနဲ့တနည်းအကြံပြုဆွေးနွေးခဲ့ကြတာတွေရှိသလိုလူချင်းတွေ့တဲ့အခါမှာလည်းကျွန်တော်ဆောင်းမတွေအကြောင်းကိုမေးခွန်းထုတ်ဆွေးနွေးလေးရှိခဲ့ပါတယ်။အဲဒီလိုမေးမြန်းဆွေးနွေးကြတဲ့လူတွေထက်မှာအင်မတန်ဝေးလံပြီးလူသူအယောက်ပေါင်နေတဲ့ကြီးရွာသူကြီးရွာသားတွေပါသလိုအစိုးရတာဝန်ထမ်းဆောင်နေတဲ့အစ်မြင့်အရာရှိကြီးတွေလည်းပါဝင်ကြပါတယ်။တကယ်တော့ဒီဆောင်းမရှိကြီးတွေကိုဒီလိုထုတ်လွှင့်ခြင်းခဲ့တာဟာနိုင်ငံရေးအကျဉ်းသားဘဝကအိမ်မက်တွေဖြစ်ပါတယ်။ကျွန်တော်ထုတ်လွှင့်ခဲ့တဲ့ဆောင်းမတွေကိုစာအုပ်ဖြစ်ပြောင်းလဲထုတ်ဝေနိုင်ဖို့လည်းကြိုးစားသွားမှာဖြစ်ပါတယ်။ပထမနှစ်မှာထုတ်ဝေခဲ့တဲ့ဒီမိုကရေစီသို့မဟုတ်ပွင့်လင်းလူ့ဖွဲ့စည်းဆိုတဲ့ဆောင်းမရှိဟာဒီမိုကရေစီကိုတာမန်ပြည်သူတွေနားလည်လွယ်အောင်အယိုးဆုံးအရှင်းဆုံးပုံစံနဲ့ကြိုးစားပြီးတင်ပြခဲ့ပါတယ်။အလားတူပဲဒုတိယနှစ်မှာထုတ်လွှင့်ခဲ့တဲ့ကျွန်တော်နဲ့နိုင်ငံရေးအကြောင်းဆိုတာဟာလည်းကျွန်တော်နိုင်ငံရေးဘဝအတွေ့အကြုံတွေကနေအချက်အလက်တွေကိုထုတ်ယူပြီးအယိုးအရှင်းဆုံးပုံစံတင်ပြခဲ့ပါတယ်။နောက်ဆုံးနှစ်တာကာလအတွင်းမှာတင်ပြခဲ့တဲ့ကဘာမကြီးမြမပြည်ဆောင်းမရှိကြီးကတော့မြမလူဖွဲ့စည်းမှာရှိရမယ့်မန္တန်ကြီး၅ခုအကြောင်းကိုကျွန်တော်အတွင်းနဲ့ကျွန်တော်ထုတ်နှုတ်ပြီးတင်ပြခဲ့တာဖြစ်ပါတယ်။ဒီဆောင်းမရှိကြီးကိုအနှစ်ပြန်ချုပ်လိုက်ရင်ဒီမန္တန်၅ရပ်ကိုပဲဥတည်ထားတာဖြစ်ပါတယ်။လွတ်လပ်တရားမျှတသောရွေးချယ်တင်မြှောက်မှုစနစ်လွတ်လပ်တရားမျှတသောစုဝေးဆုံးဖြတ်မှုစနစ်ဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေလွတ်လပ်၍ကောင်းမွန်သောမီဒီယာများလွတ်လပ်၍ကောင်းမွန်သောအရက်ဖက်လူဖွဲ့စည်းများစသည်တို့ပဲဖြစ်ပါတယ်။အဲ့ဒီခေါင်းစဉ်တစ်ခုချင်းစီအောက်ကအပိုင်းကြီး၅ပိုင်းခွဲပြီးတင်ပြခဲ့တာလည်းဖြစ်ပါတယ်။အထူးသဖြင့်ကမ္ဘာမကြီးမြန်မာပြည်ဆောင်းမရှိရဲ့အဖွဲ့မှာနိုင်ငံတော်တချင်းရဲ့ခြေစင်းပိုက်ကိုအမြဲတမ်းထုတ်လွှင့်ခြင်းအပြင်နားထောင်သူပြည်သက်တွေရဲ့နှလုံးသားထဲမှာအ ਨੇ ဆုံးကမ္ဘာမကြီးမြန်မာပြည်ကြီးကိုတည်ဆောက်နိုင်လိမ့်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာအစိုးရနဲ့ပြည်သူ့ကြားမှာနိုင်ငံရေးရာစိတ်ချယုံကြည်မှုတွေပျောက်ဆုံးနေရကပြန်လည်ရှင်သန်လာဖို့အတွက်အစိုးရရောပြည်သူကပါနှစ်ဖက်ဘယ်လိုအထုတ်တင်နေဆိုတဲ့နိလန်းတွေလူအဖွဲ့စည်းတစ်ခုမှရွေးချယ်တင်မြှောက်တဲ့စနစ်စုဝေးဆုံးဖြတ်တဲ့စနစ်ကိုမဖြစ်မနေတိဆောက်ရမှာရုပ်ဆာဆုံးရက်ွက်ကြီးရမှာရှိတဲ့တာရင်နာရေးအသင်းတွေမှာတောင်ကျင့်သုံးဖို့နိလန်းတွေကိုကျွန်တော်တက်ဆွမ်းသလောက်ကြိုးစားရှာဖွေတင်ပြခဲ့ပါတယ်။ဒါပြင်လူတယောက်ချင်းစီဟာကိုယ့်ပြဿနာတွေကိုကိုယ်တိုင်ဖြေရှင်းရဖို့နဲ့ကိုယ်တိုင်ဖြေရှင်းနိုင်ဖို့အတွက်လည်းကျွန်တော်ဆောင်းပါးတွေကအကြံပြုခဲ့ပါတယ်။ကျွန်တော်တို့နိုင်ငံဟာတိုင်းရင်းသားလူမျိုးပေါင်းစုံနေထိုင်ကြပြီးကိုယ်ကြတဲ့ဘာသာနဲ့ယဉ်ကျေးမှုအစဉ်လာတွေကလည်းစုံလင်လှပါတယ်မြန်မာနိုင်ငံရဲ့လို့အစပြုတီထောင်စဉ်ကလေးကယနေ့အချိန်ထိရုန်းကန်လှုပ်ရှားရင်းကမ္ဘာမြေကြီးပေါ်မှာမပြောက်မပြက်တည်ရှိနေတာကြောင့်မြန်မာနိုင်ငံသားတွေအနေနဲ့အင်မတန်ဂုဏ်ယူစရာကောင်းလာပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့ဘိုးဘွားဘီဘီတွေရဲ့ကျေးဇူးကိုဆက်နိုင်ပြီလားလို့မေးရင်မဆက်နိုင်သေးဘူးလို့ပဲဆိုပါရစေကျွန်တော်တို့ထင်းထင်းဆောက်ရှောက်ရမယ်ဘိုးဘွားအမွေအနစ်တွေထက်မှတရားမျှတမှုလွတ်လပ်မှုလူသားအလုံးငြိမ်းချမ်းရေးအတွက်တူညီတဲ့အခွင့်အရေးရရှိမှုဝါဒဖြူစင်တဲ့နိုင်ငံတော်တစ်ခုအဖြစ်ယက်တည်မှုဆိုတာဒီပါဝင်ပါတယ်။ဒီအမွေအနစ်တွေကိုတကယ်တမ်းထိန်းသိမ်းစောင့်ရှောက်နိုင်ပြီဆိုမှပြည်တော်စုမြန်မာနိုင်ငံတော်ကြီးဟာတည်တံ့ခိုင်မာနေမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီအမွေအနစ်တွေကိုထိန်းသိမ်းစောင့်ရှောက်နိုင်စမ်းမရှိတော့ဘူးဆိုရင်တိုင်းပြည်မှာတရားမျှတမှုဆိုတာလည်းမရှိတော့ပါဘူး။လွတ်လပ်မှုဆိုတာလည်းမရှိတော့ပါဘူး။အချုပ်ကျကံဘဝနဲ့ဒန်းတူကြီးတို့အခွင့်အရေးမရတဲ့ဘဝတွေဖြစ်လာပါတော့တယ်။ငြိမ်းချမ်းရေးတွေပြတ်ပြားပြီးပြိပက္ခပေါင်းစုဟာကျွန်တော်တို့နိုင်ငံတော်အတွက်ဝါဒဖြူစင်နိုင်မှုဆိုတာဟာလည်းမဖြစ်နိုင်တော့ပါဘူးနိုင်ငံတော်တစ်ခုအတွက်ကျေးဇူးမဆက်နိုင်တဲ့အပြင်ကျေးဇူးကမ်းသူတွေရှိခဲ့ပြီးဆိုရင်တော့ကမ္ဘာမကြီးခင်မြန်မာပြည်ကြီးဟာပျောက်ကွယ်သွားပါလိမ့်မယ်နိုင်ငံတော်ကိုထူထောင်ပေးခဲ့ကြတဲ့ကျွန်တော်တို့ရဲ့ဘိုးဘွားတွေဟာရောက်လျာဘဝမှာကိုယ်စိတ်နှစ်ပါးဆင်းရဲကြမှာတည်ကြပါတယ်ဒါကြောင့်ကျွန်တော်တို့ဘိုးဘွားတွေရဲ့ကျေးဇူးတရားကိုစောင့်သိရင်ကမ္ဘာမကြီးမြန်မာပြည်ကြီးကို one won't disown Ninja Bazilu, Sanabu yen, General Nigon Chopare, Alungo, no sabare, Jesu de Mare, General Jimmy Ba.
Don't you, 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 don